ဒီမှာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်တသန်းကျော်ရှိတဲ့ထက်က33,000ကျော်ကိုဘာဆန်ချာကျွန်းစီကိုပျောက်ရွှေ့နေရချထားဖို့ဘင်္ဂလားဒေ့ရှ်ဆိုကစီစဉ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေမှာနေ့တုန်းကဖော်ပြထားပါတယ်ရိုဟင်ဂျာမွတ်စလင်တွေကိုဒုက္ခသည်တွေကိုအခုလာမယ့်ဧပြီလ15ရက်နေ့မှာပြောင်းရွှေ့ဖို့စီစဉ်ထားကြောင်းဘင်္ဂလားဒေ့ရှ်အစိုးရဘေးဒုက္ခဆိုင်ရာကူညီကယ်ဆယ်ရေးဝန်ကြီးအမ်နော်ရမန်ကဒီအမေရိကန်တမ်မတ်ကြီးအော်ရောဘတ်မီလာနဲ့တွေ့ဆုံခဲ့ပြီးတော့သတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ဒီစီစဉ်ကိုပြီးခဲ့တဲ့အပတ်ကပဲဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကညွှန်ကြားခဲ့တာလို့ဆိုပါတယ်ဒီဘတ်ဆန်ချာကျွန်းမှာဒုက္ခသည်တွေနေထိုင်ဖို့အိမ်တွေအပါဝင်လျှက်စစ်တပ်အားဆက်သွယ်ရေးကျန်းမာရေးဆောင်ရှောက်မှုနဲ့မုန်တိုင်းကာကွယ်ရေးနဲ့မုန်တိုင်းတိုင်ကနေခလုံနိုင်မဲ့နေရာတွေကိုလည်းတိစောက်ထားတယ်လို့ဝန်ကြီးရာဖမန်ကပြောပါတယ်ဒါပေမဲ့လည်းကုသလသမဂ္ဂနဲ့လူခွင့်ရေးဖွဲ့စည်းတွေကတော့ရိုဟင်ဂျာဒုက္ခသည်တွေအဲ့ဒီကျွန်းကိုပြောင်းရွှေ့မယ်ကိစ္စနဲ့ပတ်သက်ပြီးဆိုရရတဲ့ဥတွေကြုံနေနိုင်လို့အနေရရှိတဲ့အကြောင်းမကြာခဏသတိပေးနေတာပါ